မင်္ဂလာပါကိုအမရတီဟိုင်
မင်္ဂလာပါမိုက်ဟုတ်
ဟုတ်ကဲ့အခုမြန်မာနိုင်ငံမှာဒီရွေးကောက်ပွဲဒီနောက်ဆုံးရလဒ်တွေကအခုဘယ်လိုအခြေအနေရှိနေပြီလဲရှင်
ယူရီးစီယာတရားဝင်ကြေညာထားတာမရှိပါနဲ့ကျွန်တော်တို့ဒီမြေပြင်သတင်းတွေနဲ့ရောလက်ရှိအခြေအနေရတော့ကျွန်တော်တို့ကဒီလက်ရှိလိုအပ်တဲ့320ကိုကျော်ပြီးတော့400နီးပါးကပ်နေပြီ400ကျော်ပြီလို့ပြောလို့ရှိပါတယ်ဒါပေမဲ့တေချာတဲ့အခြေအနေတစ်ခုကတော့ NLD ကဒီဟိုဆိုးရနေပြီးတော့ဟိုပြောင်းစုအဆင့်ဆိုးရတော့လွတ်ကျွတ်ဖွင့်နိုင်သွားပြီလို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာ
အခုလိုဒီ NLD ကနေပြီးတော့လုံးဝကိုသူတို့အစိုးရဖွဲ့နိုင်တဲ့အနေအထားထိရောက်နိုင်မယ်ဆိုရင်ဒီအခုလာမယ့်မြန်မာနိုင်ငံမှာဒီအုပ်ချုပ်နိုင်မယ့်အခြေအနေပေါ့ဘာဖြစ်လို့လဲဆိုတော့တစ်ဖက်မှာလည်းဒီမြန်မာတပ်မတော်နဲ့ကလည်းအားပြိုင်နေတာတဲ့အပိုင်းလည်းရှိသလိုဒီလွတ်တော်ထဲမှာလည်းသူတို့က25ရာခိုင်နှုန်းပါနေတဲ့ခါကျတော့အခင်းကျင်းနေတာဘလို့ဆက်ဖြစ်လာအောင်မလဲရှင
်အဓိကတော့နှစ်ခုပေါ့ပထမတစ်ခုကတော့ကျွန်တော်တို့ဟိုလွတ်ဟိုအရင်အတိုင်းပဲကျွန်တော်တို့ကဒီစစ်တပ်ကတော့ဆက်ရှိနေမယ်ဒါပေမဲ့အစိုးရဖွဲ့ဖို့လည်းသူတို့ကဟန်တောင်းကိုလုပ်မယ်မထင်ဘူးဘယ်လိုဆိုကျွန်တော်ဒီတက်ချုပ်ကိုရိုင်းကသူကဒီလက်ရှိရွေးကောက်ပွဲရလဒ်ကိုအတိမပြုတ်ပါမယ်လို့သူကဒီလမဲပြေးနေမှာလည်းသူကပြောခဲ့တဲ့အတွက်ရွေးကောက်ပွဲရလဒ်ကလည်းသူကဒီအရင်ရွေးကောက်ပွဲကလည်းအတိမပြုတ်ပြီးခဲ့သည့်အလျောက်အခုလည်းသူတို့အတိမပြုတ်လာလာရှိတယ်ဒါပေမဲ့အချိန်တည်းမှာပဲကျွန်တော်တို့ပြန်ကြည့်ရင်လွန်ခဲ့သော5နှစ်အတွင်းမှာကဒီတမရော်နဲ့ဒီအာနာယပါတီရဲ့အစိုးရရဲ့ဂျားမှာကျွန်တော်တို့ကနည်းနည်းလေးဟလာခဲ့ကျွန်တော်မြင်ရတယ်ပေါ့ဒီရက်ဖက်စစ်ဖက်ဆက်ဆိုင်ရာအာမန်ကောင်းလာခဲ့တဲ့အတွက်ဟိုကျွန်တော်တို့ကဒီ upcoming years ပေါ့ဒီအရှိနာမည်နှစ်တွေမှာလည်းအရင်၅နှစ်တိုင်းဆက်သွားမယ်ဆိုတော့ကျွန်တော်တို့ကဒီရက်ဖက်စစ်ဖက်ဆက်ဆိုင်ရာအတော်ကြီးကိုဟဝါမယ်အခြေအနေရောက်သွားမယ်ကျွန်တော်တို့သုံးသလိုရပါတယ်ခင်ဗျာဒါပေမဲ့တစ်ချိန်တည်းမှာပဲဒီနေ့ပဲအခုလွန်ခဲ့သောမိနစ်ပိုင်းတွေ့ရပဲကျွန်တော်တို့ဒီတမရော်ကလည်းကျွန်တော်လက်ရှိငင်းကြမ်းကြီးကို NC လမ်းကြောင်းအတိုင်းဆက်သွားဖို့ဆိုပြီးတော့ကျွန်တော်တို့ကတက်ဆိုင်ရာဒုတိယဗိုလ်ချုပ်ကြီးတွေကိုဟိုကော်မတီဖွဲ့ပေးပြီးတော့ဆက်ပြီးညှိနှိုင်းပါဆိုပြီးတော့သူကဒီစာထုတ်တာတွေ့ရတဲ့တက်ကတော့ဘယ်အစိုးရဖြစ်ဖြစ်သူက NCO ဆက်ပြီးသွားမယ်ဆိုမှုကသူကရှိပုံရပါတယ်ဒီတော့လက်ရှိအချက်၆ခင်းချင်းရတော့ပထမတစ်ခုကစစ်တက်က25ခိုင်လုံးဆက်ပြီးတော့လွတ်တော်ထဲမှာရှိနေမယ်ဒုတိယချက်ကတော့သူတို့ဒီ political leverage ကိုဆက်ယူဖို့အတွက်ပို့သူတို့ဒီ NCA လမ်းကြောင်းကနေဆက်ပြီးညှိနှိုင်းသွားဖို့နဲ့ NCA လမ်းကြောင်းကိုဆက်ပြီးတွန်းသွားမယ်ဆိုပုံစံမျိုးကျွန်တော်တွေ့ရပါတယ်ခင်ဗျာ
အဲ့ဒီခါကျတော့ဒီလွတ်တော်ရဲမှာအခုတက်မတော်ကခန့်အပ်မဲ့ဒုသမရာအနေထားမှာရောဘယ်လိုမြင်လဲရှင်အခုသတင်းပြေးနေတာသတင်းကြားနေရတာကတော့အခုဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုယ်တိုင်ကသူကလည်း65နှစ်ပြည့်ပြီဆိုတော့အဲ့ကနေပြီးတော့သူအငိမ့်စားယူပြီးတော့များဒုသမရာဖြစ်လာနိုင်ပွဲကောရှိလားရှင
်အဲပုံမှန်ဆိုရင်တော့ဟိုကျွန်တော်တို့ကအဲ့လိုမျိုးတက်ချုပ်ကနေအနားယူပြီးတော့ဒုသမရာဝင်နေဆိုတာမျိုးတော့ပုံတောင်တော့ရှိမှာတော့မထင်ဘူးဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ဒီရွေးကောက်ပွဲမတိုင်ခင်ကတက်ချုပ်ကိုရိုင်းကဒါဒီဒုသမရနဲ့ယာဒူးပုံစံတူပါတယ်ဆက်ဟာမျိုးဖြည့်ရှင်းတာမျိုးထွက်တာကျွန်တော်တို့တွေ့ရတယ်တစ်ချိန်တည်းမှာပဲသူကဒီဟိုတက်ချုပ်ကိုရိုင်းကဒီတက်ကနေပြအနားယူပြီးတော့ဆက်ပြီးသွားဖို့ဆိုတဲ့ဟာမျိုးကလည်းသူကအသက်အတိုင်းအပိုင်းခြားတစ်ခုရှိလာပြီးဖြစ်တဲ့အတွက်ကိုဒါဒီမျောမှန်းကြည့်လို့မျောမှန်းကြည့်လို့ရတဲ့အချိန်မျိုးမှာရှိလို့ရပါတယ်ဒါပေမဲ့ပုံမှန်အချိန်ဒီမှာကတော့ကျွန်တော်တို့အနေနဲ့ကဒီဟိုလက်ရှိမှာ retire မလုပ်သေးသေးရွေးကတော့ကျွန်တော်တို့တွေကဒီဒုသမရာအဖြစ်ရွေးကောက်မယ်လို့ကျွန်တော်လည်းမထင်ပါဘူးခင်ဗျပုံမှန်တကယ်လို့ဒုသမရာအဖြစ်ရွေးကောက်ဖို့အတွက်ပြင်ဆင်နေပြီဆိုရင်တော့အခုချိန်မှာတက်မတော်ဒီမှာဒီအဆင့်ဆင့်ပြောင်းလဲဖို့အတွက်ကိုအချိန်ရောမှာဖြစ်တဲ့တွေ3လဆိုတဲ့အချိန်အတွင်းမှာတော့ကျွန်တော်တို့အနေနဲ့ကတော့သိပြီးမှတ်မှတ်ထားမှရှိပါဘူ
းဒီအခုရွေးကောက်ပွဲမှာဟိုတက်မတော်သားတွေဘက်ကဟိုမဲပေးတဲ့နေရာမှာထူးခြားချက်ကလည်းသူတို့မဲယုံနေရအဲ့ဒီတက်တွင်းမှာမဟုတ်ဘဲနဲ့အပြင်ဘက်မှာဖြစ်နေတဲ့အပိုင်းလည်းရှိလာတော့အခုဒီတက်မတော်သားတွေဘက်ကမဲပေးတဲ့အနေထားတွေရောဘယ်လိုတွေ့ရလဲရှင
်အော်နေပြည်တော်ကလွဲလို့တနေ့ပြည်နယ်နဲ့တိုင်းပြည်နယ်စပီမာနေမှာပေါ့လေပြည်မာဒေသမှာတက်မဲယုံနေတော်များကကျွန်တော်တို့ NLU မဲပေးတာတွေ့ရတယ်ကျွန်တော်တို့တချို့ဒီတက်မတော်သားရေကိုကျွန်တော်မေးကြည့်ရတယ်သူကလည်းလွတ်လွတ်လပ်လပ်ရွေးချယ်ပြီးလွတ်လပ်မဲပေးခွင့်ရှိရဆမလို့တွေ့ရတယ်ပြီးတော့တချို့ပြောသလိုမျိုး pressure ပေးရတယ်ဘောင်လည်းမရှိဘူးပေါ့ဒီတော့တက်မတော်သားရေအနေနဲ့ကတော့ဟိုလက်ရှိအခြေအနေမှာသူလွတ်လွတ်လပ်လပ်မဲပေးပြီးတော့လွတ်လွတ်လပ်ကိုပေါ့ဒီပွင့်လင်းမြင်သာတဲ့စနစ်တစ်ခုအောက်မှာမဲပေးခဲ့ရတယ်လို့သူကလည်းပြောပါတယ်ခင်ဗျာဒီတော့တက်မတော်သားရေအနေနဲ့ကတော့ဒီကိစ္စကိုတော့ဟိုအတော်ကြီးကိုအဆင်ပြေပေါ့ဒါပေမဲ့တစ်ချိန်တည်းမှာပဲတော်တမရော်သားရဲ့အနေနဲ့ကတခုပေါ့သူအနေနဲ့ကဒီမဲဆွယ်တဲ့ကာလမှာတမရော်ကိုပြောတာဆိုတာတွေရှိရလို့ရှိလာတဲ့ဟာမျိုးတော့သူတို့အနေနဲ့အတော်လေးအဆင်မပြေဘူးဆိုတာမျိုးလည်းကျွန်တော်ကြားသိရပါတယ်